Professor Steinberg, good law မြန်မာနိုင်ငံမှာသိပြီးတော့အတက်စရာကောင်းတဲ့သတင်းတွေအတက်စရာကောင်းတဲ့အသံတွေမကြားပါဘူးလွန်ခဲ့တဲ့နှစ်နှစ်လောက်ကလူမျောလင့်ချက်ထားတဲ့အသံလည်းမကြားတော့ပါဘူးဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းပဲလူတွေကစိတ်တိုင်းမကြဖြစ်လာကြတယ်တိုင်းရင်းသားတွေနဲ့ပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေကလည်းမအောင်မမြင်တူလိုတန်လန့်ဖြစ်နေပါတယ်စာနေစင်းကလည်းပုံများလာတယ်ဖန်စီတယ်ပြင်းပြင်းထန်ထန်ထောင်ချတယ်အရာရာမှဒီလိုဆုပ်ယုပ်မှုတွေသာကြားလာရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရှေ့ကိုတူးနေတာမှဟုတ်ပါသေးလားခင်ဗျာနောက်များပြန်ဆုပ်နေပလားဒါလူတိုင်းတန်တရားရှိနေတဲ့ကိစ္စပါဆရာကြီးဘယ်လိုသဘောရပါလဲ
I think Americans in general want instant success they want things to change very quickly and in Burma Myanmar they're not going to change quickly you've got 50
American တွေကအောင်မြင်မှုကိုချက်ချင်းလက်ငင်လိုချင်နေကြတယ်လို့ကျွန်တော်ထင်တယ်အပြောင်းလဲတွေကိုရုတ်တရက်လှုပ်ချင်နေကြတယ်မြန်မာနိုင်ငံမှာအပြောင်းလဲဆိုတာချက်ချင်းမဖြစ်နိုင်ပါဘူးနှစ်ပေါင်း90စိုးချူရေးအောင်နေလာခဲ့ရတာပါဖွဲ့စည်းပုံဥပဒေအရလည်းစစ်တပ်ကသူတို့အာဏာချုပ်ကိုင်နိုင်ရေးကိုဥတီရေးဆွဲထားတာဖြစ်ပါတယ်တဖြည်းဖြည်းချင်းသာပြောင်းလဲလာမယ်လို့ကျွန်တော်ယုံကြည်ပါတယ်မီဒီယာလိုလက်ခွင့်ပေါ်စိုးရင်စိတ်တခြားလူလက်ခွင့်ပေါ်ကြောက်စိတ်စတဲ့သဘောထားဟောင်းတွေကြီးစိုးနေစေပါခြေလန်းတိုင်းမှာနေရာတိုင်းမှာရှေ့ကိုကြီးပဲတိုးနေမှာမဟုတ်ပါဘူးတချို့နေရာတွေမှာရှေ့တိုးနေပေမဲ့တနေရာရာမှာနောက်ကိုနည်းနည်းပြန်ရွှေ့မှာပဲဆိုတာမျိုးလဲနားလည်ထားရပါလိမ့်မယ်တဖြည်းဖြည်းချင်းတိုးတက်မှုရှိလာတယ်ဆိုတော့အထောက်ထားတော့တွေ့ရပါတယ်ဒါကြောင့်စိုးရိမ်စိတ်တွေဖြစ်ရတာဟာတစ်စိတ်တစ်ပိုင်းအားဖြင့်အလွန်အကျွံမျှော်လင့်ထားမှုကြောင့်ဖြစ်တယ်လို့ဆိုကြပါတယ်
အလွန်ကြုံမျောလင့်ထားမှုကြောင့်ကြီးပဲလို့ဆွနိုင်ပါရဲ့လားတကယ်လက်ရှိအခြေအနေမှာအမှန်တကယ်ရှေ့မတိုးပဲနောက်ဆုံးနေတာအများကြီးရှိပါတယ်ဒီအခြေအနေကကျွန်တော်ထည့်ပြီးမပြောသင့်ဘူးလားခင်ဗျာ
The real situation of course I mean there are real problems there are no question about that the issue of the minorities is not resolved the basic questions are still to be resolved
လက်တွေ့မှာပြဿနာတွေအမှန်တကယ်ရှိနေပါတယ်ဒါကိုအငြင်းပွားစရာမရှိပါဘူးလူနည်းစုပြဿနာတွေမပြေလည်သေးပါဘူးအခြေခံကြတဲ့ကိစ္စတွေရှင်းရအောင်ပါပါလူဝင်ကြပြဿနာဒါရင်သားပြဿနာတွေမီဒီယာလွတ်လပ်ခွင့်တရားစီရင်ရေးပြဿနာဒါတွေကလည်းလွတ်လွတ်လပ်လပ်မရှိသေးပါဘူးအဆင့်တိုင်းမှာစွန့်ရည်နှိမ်ကြတဲ့ပြဿနာတွေကလည်းရှိနေသေးပါအယူအဆချင်းမတူကွဲပြားခွင့်နဲ့ပြုပြင်ပြောင်းလဲရေးကိုမလိုလားတဲ့အစိတ်အပိုင်းတွေတောင်းလူအဖွဲ့အစည်းအကြားမှာရှိနေပါသေးတယ်ဒါကြောင့်အစိုးရအနေနဲ့ရထားရှေ့တိုးအောင်လုပ်ဖို့ခက်နေပါတယ်တိတ်မြန်မြန်တိုးရင်မလူလာတဲ့အစိတ်ပိုင်းတွေကနောက်ပြန်တွန်းကြမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ကိုရွေးနေတယ်ဆိုတာတော့ပြည်တွင်းကရောပြည်ပကပါတွေ့မြင်နေကြပါတယ
်။ဟုတ်ကဲ့အဲ့ဒီတော့မလူလာတဲ့အစိတ်ပိုင်းတွေဆိုတာလူအဖွဲ့အစည်းအတွင်းမှာသာမကတကယ်တော့အာဏာရတဲ့အတိုင်းပိုင်းမှာကိုရှိနေတယ်လို့သုံးသပ်သူတွေကဆိုကြပါရခင်ဗျာ။ဒီပြုပြင်ပြောင်းလဲရေးကိုလုံးဝမလူလာဘူး။အဲ့ဒါကြောင့်ဒီဟာကိုရပ်တန့်စီခြင်းနဲ့ဟန်တားခြင်းနဲ့လူတွေတောင်ရှိနေကြတယ်လို့လူတွေကပြောကြပါတယ်။ဆရာကြီးဘယ်လိုသုံးသပ်လို့ပါလဲ
။ Sure there been if you have any administration there'll be people who are in the administration who do not agree with government policy
အုပ်ချုပ်ရေးရန်တရားတိုင်းမှာအစိုးရရဲ့မူဝါဒ policy တွေကိုသဘောမတူသူတွေရှိနိုင်ပါတယ်။လူတွေမှာဘယ်လိုအာဏာတွေရှိနေသလဲဆိုတာကနောက်ကိစ္စတစ်ခုပါ။သူတို့အနေနဲ့အစိုးရရဲ့လုပ်ရက်ကိုဘယ်လောက်ထိနှေးကွေးစေနိုင်သလဲဆိုတာကတိကျပြဿနာပါ။အရာအလုံးဟာအဆင်ပြေပြေနဲ့ရှေ့ကိုပဲတိုးတက်နေမယ်ဆိုတာကစင်လုံးချောလူအဖွဲ့အစည်းပါ။ဘယ်နိုင်ငံဘယ်လူအဖွဲ့အစည်းမှအဲ့ဒါလိုစင်လုံးချော၆ပြစ်ကမဟုတ်ပါဘူ
းဟုတ်ပါတယ်အခုအာဏာရတဲ့အစိပ်ပိုင်းတွေကမလိုလားသူတွေကသူတို့မြန်မာနိုင်ငံပြုပြင်ပြောင်းလဲကိုဘယ်လောက်ဆန့်ကျင်တယ်လဲဆိုရင်သမ္မတတော်မှရှေ့တူပြီးဘာမှမလုပ်နိုင်ဘူးဆိုပြီးတော့ဝေဖန်သူကပြောကြတာပါခင်ဗျာ
I don't think they can stop the democratization process they may be able to slow it down they may be able to affect certain fields
သူတို့ဟာဒီမိုကရေစီပေါ်ဆောင်ရေးကိုရပ်တန့်အောင်လုပ်နိုင်တယ်လို့ကျွန်တော်မထင်ဘူးတချို့ကဏ္ဍတွေကိုတော့သူတို့နှေးကွေးအောင်လုပ်ကောင်းလုပ်နိုင်ကြမှာပါဒါပေမဲ့ဒီလိုဝေဖန်ရေးသားမှုတွေဟာအခြားအစိတ်ပိုင်းတရက်ကိုအခြေခံပြီးလုပ်နေကြတာပါအခုအစိုးရတက်လာတာကိုမလိုလားပဲ NLD အာဏာရတာကိုပဲမြင်လို့တွေ့လို့တဲ့အစိတ်ပိုင်းတွေမြန်မာနိုင်ငံပြင်ပနေရာအနှံ့မှာအများအပြားရှိနေပါတယ်ဒီအစိုးရတက်လာတာကိုသူတို့စိတ်ပြတ်နေကြပါတယ်သူတို့ဟာအစိုးရရဲ့အမှားကိုပဲလိုက်ရှာတယ်အစိုးရကလည်းမှားတယ်လူအဖွဲ့အစည်းအတွင်းကဘာအမှားရှိတယ်လဲရှာတယ်အမားလည်းရှိတယ်ဒီအမားတွေကိုပဲမလိုလားသူတွေကအသုံးချနေကြပါတယ်ဒီလိုလုပ်နေတာကိုတာမန်အငက်ခတ်သူတွေကမသိပါဘူးမြန်မာပြည်မှာပြဿနာတက်နေပြီးအခြေအနေတွေစိုးတဲ့ဆိုးလာနေတယ်လို့ပဲထင်ကြမှာပါဒါပေမဲ့ကျွန်တော်ကြည့်ရတဲ့လောက်တော့မြန်မာပြည်ရဲ့လွန်ခဲ့တဲ့3နှစ်အခြေအနေအားလုံးလွှမ်းခြုံကြည့်ရင် ရာစုဝက်အတွင်းအများကြီးတိုးတက်လာတယ်လို့ထင်ပါတယ်။ဒီလိုပြောလိုက်လို့မြန်မာပြည်အခြေအနေကိုကျွန်တော်လုံးဝနှစ်သက်ကျဉ်းက်နေတဲ့သဘောမဟုတ်ပါဘူး။ပျော်ရွှင်နေတာမဟုတ်ပါဘူး။ပိုပြီးကောင်းမွန်တဲ့ liberal အပြောင်းလဲတွေကျွန်တော်တွေ့လို့မြင်လို့ပါတယ်။အဓိကအပြောင်းလဲတွေမြင်ချင်ပါတယ်။ပြဿနာကမြန်မာနိုင်ငံမှာဒီမိုကရေစီမူဝါဒတချို့ရှိပါတယ်။ဒါပေမဲ့လူတွေကအဲ့ဒီမူဝါဒတွေကိုသုံးပြီး liberalization process လို့ခေါ်တဲ့လွတ်လပ်ညင်သာမှုဖြစ်စဉ်ကိုထိခိုက်အောင်လုပ်နေကြတာပဲဖြစ်ပါတယ်။ကိုယ်နဲ့သဘောကွဲလွဲသူတွေကိုနှိတ်ကုတ်ဟန်ထားတဲ့နေရာမှာဒီမိုကရေစီမူဝါဒကိုသုံးနေကြပါတယ်။ခမားကလွတ်လပ်စွာရည်သားပြောဆိုခွင့်လိုချင်တယ်ဆိုရင်သူတို့ကခမားလူလူမျိုးပေါ်လွတ်လပ်စွာနှိတ်ကုတ်ခွင့်ရှိတယ်ဆိုပြီးတော့လုပ်နေကြတာတွေ့ရပါတယ်။ဒါဟာသူ့အနေနဲ့အရာရာကိုထိန်းချုပ်ထားနိုင်တယ်ဆိုတဲ့အစိုးရတရက်ဖို့တိတ်ကိုမရေမရာဖြစ်နေနိုင်တဲ့ကိစ္စပါ
။ပမာစတိုင်းမကမူအဖြစ်ပြောရတာမှန်ပါတယ်ဒါပေမဲ့ကျွန်တော်လက်တွေ့ကြုံရတဲ့အခက်အခဲလက်တွေ့ဖြစ်နေတဲ့ပြဿနာတစ်ခုကိုကျွန်တော်ပြောပါမယ်။ဥပမာဆိုရပါစို့တိုင်းရင်းသားတွေနဲ့ညီညာရေးရဖို့အတွက်ဆွေးနွေးညှိနှိုင်းတဲ့ကိစ္စဒီကိစ္စအောင်မြင်သွားရင်ဒီကိစ္စကိုကမကထလုပ်နေတဲ့သမ္မတဦးသိန်းစိန်တို့အစုကနိုင်ငံရေးအရေးသာသွားမယ်2015မှာဒီလူတွေပဲပြန်နိုင်မယ်အဲ့ဒါကိုမလိုလားတဲ့လူတွေကဒီတိုင်းရင်းသားတွေနဲ့ပြုလုပ်နေတဲ့ညီညာရေးကိုတော့မှမအောင်မြင်အောင်အဖျက်အမှောင်လုပ်နေတယ်ဆိုတာကျွန်တော်သတင်းသမားတွေကကျွန်တော်ပြန်ကြားရပါတယ်ခင်ဗျာဒါလက်တွေ့အခက်အခဲပါပဲ
that's a real question.Of course, I don't know these people, so I cannot comment on how.
ဒါကတကယ်ပြဿနာတရက်ပါ။အဲ့လူတွေကိုကျွန်တော်မသိပါဘူး။ဒါကြောင့်သူတို့အင်အားဘယ်လိုရှိမဲဆိုတာမဝေဖန်နိုင်ပါဘူး။ဒါပေမဲ့ဒါဖြစ်နိုင်တဲ့အခြေအနေတရက်ပါ။2015ရွေးကောက်ပွဲကိုဆိုကြပါစို့လွတ်လပ်တရားမျှတမှုရှိတယ်ဆိုရင် NLD အခြေအနေကောင်းပါပါ။ဘယ်သူဘယ်ဝါသမ္မတအဓုသမ္မတဖြစ်လာမဲဆိုတာတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ pluralism လို့ခေါ်တဲ့မတူကွဲပြားမှုလက်ခံရေးဝါဒပို့ပြီးတော့ထွန်းကားလာမယ်လို့ထင်ပါတယ်။ဒီမိုကရေစီအကြောင်းတွေးရင်ဖြစ်စဉ်တစ်ခုလိုတွေးကြရမှာပါ။ချက်ချင်းလက်ငင်းမျောလင့်လို့မရနိုင်ပါဘူး။ရနိုင်တာက1962ဘိုးချုပ်နေဝင်အာဏာသိမ်းစဉ်ကတည်းကရှိလာခဲ့တဲ့ဗဟိုချုပ်ကင်မှုကနေအာဏာစုစည်းမှုကွဲပြားသွားတာပဲတွေးရမှာပါ။အခုအခါမှာလွတ်တော်ဟာအုပ်ချုပ်ရေးကဏ္ဍနဲ့အပြိုင်ရှိလာပါတယ်။ဒေသန္တရအစိုးရတွေပြည်နယ်အစိုးရတွေရှိလာပါတယ်။အရာရာကိုဝေဖန်တဲ့မီဒီယာတွေရှိလာပါတယ်။ဒါတွေအားလုံးဟာဒီမိုကရေစီဖြစ်စဉ်တွေပ
ါကျွန်တော်နောက်ပြဿနာတစ်ခုလက်တွေ့ပြဿနာတစ်ခုကိုကျွန်တော်ထောက်ပြလိုပါတယ်စွမ်းအားရှင်တွေကိုအဆုံးချပြီးတော့ပဋိပက္ခတွေကိုဖန်တီးလာတဲ့ကိစ္စပါမကြသေးခင်မန္တလေးမှာဖြစ်ခဲ့တဲ့ဘာသာရေးအဓိကယုံအဲ့ဒီထက်မှစွမ်းအားရှင်ဆိုတဲ့လူတွေကဝင်ပြီးအကြမ်းဖက်တယ်ဆိုတဲ့ကိစ္စဟာအထောက်အထားတွေအများကြီးအခုပေါ်ထွက်လာပါတယ်ဒါကိုကြည့်ရင်2015ရွေးကောက်ပွဲကောပမာကြီးမျောလင်းသလိုတရားမျှတရေးလွတ်လပ်ရေးကောက်ပွဲဖြစ်လာနိုင်မှာမလားခင်ဗျာဒီနေရာမှာစံပြားရှိကြတဲ့အများကြီးပေါ်လာနေပါပြီ
Well, that is a question, but the real threat to the reform process I have argued for some time would be
ဒါကတော့စဉ်းစားစရာပါဒါပေမဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ကိုအဓိကချိန်ချောက်နေတယ်လို့ကျွန်တော်တင်ပြလာခဲ့တာကတော့ရန်ကုန်မန္တလေးပဲခူးစတဲ့ပြည်မကအဓိကမြို့ကြီးတွေမှာဖြစ်ခဲ့တဲ့ဘာသာရေးပဋိပက္ခတွေဖြစ်ပါတယ်ဒါတွေဟာပြုပြင်ပြောင်းလဲရေးဖြစ်စဉ်ကိုရပ်တန့်သွားစေနိုင်ပါတယ်ဒီပဋိပက္ခတွေအဓိကယုံတွေထိမနိုင်သေးမရဖြစ်လာရင်စေုပ်ချုပ်ရေးကြီးညာတော့မှာဖြစ်ပါတယ်ဒါတိတ်အန်ဒရယ်များတဲ့အခြေအနေပါဒါကိုအစိုးရကသိတယ်လို့ထင်တယ်ဒါကြောင့်အဲ့ဒီပဋိပက္ခတွေကိုဖြစ်တဲ့နည်းနဲ့တားဆီးဖို့ကြိုးပမ်းမယ်လို့ထင်ပါတယ်အခုတော့အစိုးရဟာရဲတပ်ဖွဲ့ကိုအားထားပါတယ်ဒါပေမဲ့ရဲတွေကဒီပဋိပက္ခတွေကိုမထိနိုင်ပါဘူးဘယ်လိုထိရမလဲဆိုတာမသိပါဘူးဘယ်လိုထိရတယ်ဆိုတဲ့တင်တန်းလည်းမရှိခဲ့ဘူးပါဘူးစစ်တပ်ကိုတွေ့လိုက်ရင်တော့စစ်တပ်ကထိမယ်ဆိုတော့နိုင်ငံရေးပြဿနာဖြစ်လာပါပြီအဓိကအားဖြင့်နိုင်ငံတကာအမြင်မှာဒါဟာအစိုးရအကြက်အတဲပ
ါဒီဆွေးနွေးကမှအစိုးပိုင်းကဆရာကြီးကအမေရိကန်ရဲ့ရည်တည်မှုနဲ့စခဲ့တော့အခုကျွန်တော်အဲ့ဒါကိုပဲပြန်ကောက်ပြီးညီကုန်းချုပ်ကျင်ပါတယ်အမေရိကန်အနေနဲ့မြန်မာနိုင်ငံနဲ့လက်ရှိဆက်ဆံရေးမှာစီးပွားရေးလွတ်ကျင်တာကိုပဲဥပဒေပြင်းလို့နေတယ်အခုလိုဒီမိုကရေစီကိုဆန့်ကျင်ဟန်တာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မျက်နှာလွဲဂဲပြစ်လုပ်နေတဲ့လှစ်လူစုထားတယ်လို့ဆိုရင်မှန်ပါလားခင်ဗျာ
No, I don't think that that's quite true. I mean, yes, they want to do business, but I think that they want to establish a relationship with the government and with people. That is.
ဒါတိတ်မှန်နေလို့ကျွန်တော်တော့မထင်ဘူး။ဟုတ်ပါတယ်ကျွန်တော်စီးပွားရေးလုပ်ချင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအစိုးရနဲ့မြန်မာပြည်သူတွေနဲ့ဆက်ဆံရေးကိုလည်းထူထောင်ချင်တယ်လို့ထင်ပါတယ်။ဒါဖြစ်နိုင်ပါတယ်။အခုကျွန်တော်တို့ကအမေရိကန်ပြည်ထောင်စုလို့ပြောတဲ့အခါအုပ်ချုပ်ရေးပိုင်းအစိုးရပိုင်းexecutive branch poly အဲ့ဒီအကြောင်းကိုပဲပြောနေကြတာပါဒါပေမဲ့ congress လွတ်တော်ကိုကြည်ပါ congress လွတ်တော်ဟာစစ်တပ်ကိုအပြင်းထန်ဝေဖန်ပါတယ် congress အမတ်တိုင်းလို့ဟာတစ်ချိန်မဟုတ်တစ်ချိန်စစ်တပ်ကိုစန့်ကျင်ဝေဖန်နေကြတာကြည်ပါပဲ ဒါအမေရိကန်ပြည်ထောင်စုတွေခက်ခဲတဲ့အနေထားပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ရဲ့အခြေခံမျှော်မှန်းချက်ကတော့ကျွန်တော်နားလည်တာလို့ပြောရရင်ပေါ့လေဘက်မလိုက်သောချမ်းသာကြွယ်ဝသောငြိမ်းချမ်းသောမြန်မာနိုင်ငံဖြစ်စေချင်တာပါအိနီးချင်းတွေနဲ့ချစ်ခင်ရင်းနှီးစေခြင်းနဲ့စိတ်ဝမ်းကွဲပြားမှုမရှိပျို့ကွဲမဲ့အန္တရာယ်မရှိတဲ့နိုင်ငံဖြစ်ပြီးဒေသရင်းတည်ငြိမ်ရေးကိုအထောက်ပံ့ဖြစ်စေချင်ပါတယ်အမေရိကန်မူဝါဒမှာဒေသရင်းတည်ငြိမ်ရေးဟာသိအရေးကြီးပါတယ
်ဆိုတော့မြန်မာနိုင်ငံကိုတရုတ်နဲ့လည်းပဲအရင်ကလိုပဲဆက်လက်ပြီးရင်းနှီးနှီးနေစေချင်တယ်ဆိုတဲ့သဘောလားခင်ဗျ
I think Burma will be friendly with China. I think everybody wants that. I think the United States wants that too. They don't want
ဟုတ်ပါတယ်မြန်မာနိုင်ငံတရုတ်နဲ့တင်းတင်းမြတ်မြတ်ရှိဖို့ကိုလူတိုင်းမြင်ကြပါတယ်အမေရိကန်ပြည်ထောင်စုကလည်းမြင်ကြတယ်ထင်ပါတယ်မြန်မာနိုင်ငံကိုတရုတ်ကကြိုးကင်ခြေလှယ်နေတာကိုတော့မမြင်ကြဘူးပေါ့ဒါပေမဲ့ခင်ဗျားတို့အိနေချင်းကြီးကိုခင်ဗျားတို့ပြောင်းနိုင်မယ်လို့တော့ဘယ်သူမှမမျှော်လင့်ဘူးတရုတ်ဟာသိအင်အားကြီးတဲ့နိုင်ငံပါအတိတ်ကာလတုန်းကမြန်မာနိုင်ငံပေါ်သိကောင်းခဲ့တာကြီးပဲတော့မဟုတ်ပါဘူးသိကိုမောက်မာခဲ့ပါတယ်ဒါအန်ဒရယ်ပါဒါပေမဲ့ဘယ်သူအစိုးရဖြစ်လာ NLD ဒေါန်ဆန်းစုကြည် USDB ဘယ်သူပဲဖြစ်ဖြစ်တရုတ်နဲ့ဆက်ဆံရေးကောင်းရမယ်ဆိုတာအားလုံးသဘောပေါက်ကြတယ်ထင်ပါတယ်ဒါကိုအမေရိကန်ကလည်းနားလည်ကြပါလိမ့်မယ်အမေရိကန်တရုတ်မြန်မာတို့ပူးပေါင်းဆောင်ရွက်နိုင်ကြမယ်လို့ပဲထင်ပါတယ်